ဝင်ရည်ပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြီးမီဒီယာတွေကိုဝင်ရောက်သတင်းရယူခွင့်ပြုဖို့မြန်မာနိုင်ငံကြီးစင်အတွင်းမှာတိုက်တွန်းသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကြီးစင်အတွင်းမှာတော့ရင်းရဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးအမေရိကန်ရဲ့အကူအညီတစ်ကိုကြေညာခဲ့ပါတယ်။မတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်။အမေရိကန်စိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အုပ်ချုပ်ရေးမှူး Mark Green ကရိုဟင်ဂျာလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ဒါပြင်လူသားချင်းစာနာကူညီမှုဝန်ထမ်းတွေနဲ့မီဒီယာတွေကိုဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုမထွက်ခွာခြင်းဒီကနေ့ဘင်္ဂလားဒေ့ရှ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ USAID ရဲ့အုပ်ချုပ်ရေးမှူး Mark Green ကအခုလိုပြောဆိုခဲ့ပါတယ်
။ Dear as when I go to Burma later today,My principal goal is to listen, to learn, to observe.
မြန်မာနိုင်ငံကိုရောက်တဲ့အခါမှာတော့ကျွန်တော်အနေနဲ့နားထောင်လေ့လာပြီးသုံးသပ်နိုင်အောင်ကြိုးစားသွားမှာပါ။နောက်ကျွန်တော်တို့တွေ့ခဲ့၊မြင်ခဲ့သိခဲ့တာတွေကိုနိုင်ငံသားရေးဝန်ကြီး၊နိုင်ငံသားရေးဝန်ကြီးဌာနကိုပြန်လည်တင်ပြပါမယ်။အဲ့နောက်ကျွန်တော်တို့အနေနဲ့ရေးဆွဲမှာပို့ပြီးတော့ချင့်ကပ်ဆောင်ရွက်လာနိုင်မယ်။အကောင်းဆုံးချင့်ကပ်ဆောင်ရွက်သွားမှာပါလို့ USA အကြီးအကဲကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာတွေကိုလှိုင်းလိုက်လေလေကူညီလက်ခံပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းရိုဟင်ဂျာတွေဌာနပြန်ရေးအတွက်ကတော့ဘေးကင်းလုံခြုံမှုရှိရှိလူပုံတိုက်ခါနဲ့အညီဖြစ်ပြီးဆန္ဒအလျောက်သာဖြစ်ရမယ်ဆိုတာကိုလည်း USA အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။ဒီသတင်းပါဘင်္ဂလားဒေ့ရှ်နိုင်ငံသုံးရက်တာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းကိုယ်တိုင်တွားရောက်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေ၊နောက်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသကလူတွေအတွက်အမေရိကန်ဒေါ်လာ44တန်းအကူအညီထပ်ပေးဖို့လည်း USA အကြီးအကဲကကြေညာခဲ့ပါတယ်။ USA အကြီးအကဲ Mark Green ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကကုတုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်းမှာထောက်ပံ့ကြေချက်ပေးမယ်အကြောင်းကိုကြေညာခဲ့တာပါ။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကအိုးအိမ်ဆုတ်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2018ခုနှစ်ဘဏ္ဍာနှစ်အတွင်းမှာဒေါ်လာ296တန်းကျော်အထိရှိပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။ USA ကနေတစ်ဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ခြင်းအသစ်ကိုတော့ကော့ဆက်ဘဇာဒေတာတဝန်းအရေးပေါ်ဆက်နွယ်ရိတ်ကထောက်ပံ့ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်ချရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွက်အရေးပေါ်အထောက်အကူအတွက်လည်းအသုံးပြုမှာပါအရေးပေါ်ဆက်နွယ်ရေးခါအာဟာရထောက်ပံ့မှုအမိုးအကာကျန်းမာရေးဆောင်ရှားမှုစတာတွေပါဝင်ပါမယ်ရှင်